အဖရိကတိုက်ကွန်တိုရဲ့သဘောတူညီချက်ကိုတရားဝင်ဆက်တင်လိုက်ပါပြီ။နိုင်ဂျာနိုင်ငံမှာကျင်းပတဲ့အာဖရိကသမ္မတထိပ်သီးညီလာခံအတွင်းအာဖရိကတိုက်လွတ်လပ်စွာကုန်သွယ်မှုဧရိယာသဘောတူညီချက်တက်မှာအာဖရိကတိုက်ရဲ့စီးပွားရေးအခြေစုံနိုင်ဂျီးရီးယားနိုင်ငံနဲ့ဘီနင်နိုင်ငံတို့ကတင်းနှင်းကလေးနည်းကလက်မှတ်ရေးထိုးလိုက်ကြပါတယ်။ဒါကြောင့်ကုန်သွယ်မှုသဘောတူညီချက်မှာအီရတီးယားတနိုင်ငံနဲ့မပါဝင်သေးပေကြန့်ရှိနေတာဖြစ်ပါတယ်။ဒီသဘောတူညီချက်အောင်မြင်မယ်ဆိုရင်တော့ဒေါ်လာ 3.4 ထရီလီယံတန်ဖိုးရှိမဲ့လွတ်လပ်စွာကုန်သွယ်ရေးအဖွဲ့ကြီးဖြစ်လာပြီးအလုပ်အကိုင်နဲ့ဖွံ့ဖြိုးမှုကိုဦးဆောင်လာမယ်လို့ကြွမ်းကျင်သူတွေကခန့်မှန်းကြပါတယ်။အိမ်မက်ဟောင်းကအကောင့်ထဲပေါ်လာခဲ့ပြီးအစားပြုခဲ့ကြတဲ့ပုံကိုကြီးများဂုဏ်ယူနိုင်ကြပြီလို့အာဖရိကသမ္မတရဲ့ကော်မရှင်ဥက္ကဋ္ဌကတင်းငင်းကလေးနေမှာပြောပါတယ်။ AFCFTA လို့ခေါ်တဲ့အာဖရိကတိုင်းလွတ်လပ်စွာကုန်သွယ်မှုဧရိယာရဲ့အောင်မြင်မှုကအာဖရိကပြည်သူတွေလိုလားနေတဲ့ကျွဲဝါမှုနဲ့ဘဝအတိုင်းရမှုတွေကိုလက်တွေ့အကောင့်ထဲပေါ်လာခြင်းနဲ့စီးပွားရေးဖွံ့ဖြိုးမှုအတွက်စမ်းသပ်မှုဖြစ်နိုင်တယ်လို့လည်းအာဖရိကသမ္မတရဲ့ဥက္ကဋ္ဌအီဂျစ်သမ္မတအဒယ်ဖာတာ LCC ကပြောဆိုပါတယ်။ဒီကနေ့ကျင်းပနေမှာကျွဲဝင်ဆက်တင်လိုက်တဲ့အာဖရိကတိုက်လွတ်လပ်စွာကုန်သွယ်မှုဧရိယာသဘောတူညီချက်ရဖို့အတွက်တော့18မိနစ်ကြာအကြိမ်နဲ့ဆွေးနွေးမှီနှံခဲ့ရတာဖြစ်ပါတယ်။